ဖေဖော်ဝါရီ24ရက်တီမနက်ပိုင်းမှာမူဆယ်မြို့တွင်တမုန်ကြီးပြည်သူစစ်ပိုင်ဟိုတယ်နဲ့ကောင်းမှုတုံရက်ခွဲမှာရှိတဲ့မြန်မာစစ်သားစခန်းတစ်ခုကိုတိုင်းသားလက်နက်ကဖွဲ့တစ်ဖွဲ့ကနေနှစ်နေရာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မူဆယ်ဒေသခံဦးဆိုင်တက်ကပြောပါတယ
်။ဒီမနက်လေလက်နက်ကအုပ်စုတအုပ်စုကဒီကျွန်တော်တို့မူဆယ်မှာမနက်၄နာရီကနေပြီးတော့၅နာရီထိုးခါနေအချိန်ရောက်တော့ပေါ့။ဟိုလက်နက်ကြီးတွေနဲ့လာပြစ်တယ်လေ။လာပြစ်တာဒီစုံစော်ရက်ခွဲမှာရှိတဲ့တမုန်ကြီးပြည်သူစစ်ပိုင်ဟိုတယ်နဲ့ဒီအင်္ဂလာပြည်တဲ့အဲ့ဒါဒီဗီဒီယိုစစ်ပိုင်အများစုကတော့အဲ့ဒီဟိုတယ်ကဒီလောင်သာယုံရှိတဲ့ဗီဒီယိုစစ်ပိုင်ဒဲလို့တော့ကျွန်တော်တို့တိထားကြတယ်လေနော်နောက်ပြီးတော့မှကောင်းမှုတုံမှရှိတဲ့အစိုးရတပ်စခန်းတစ်ခုကိုလည်းလာပြစ်တယ်ပေါ့နော
်ဒီပြစ်ခတ်မှုတွင်ထိခိုက်မှုအခြေအနေကိုတော့မူဆယ်ဒေတာကဦးဆိုင်တက်ကပဲအခုလိုဆက်ပြောပါတယ
်ဒီခိုက်မှုအခြေအနေကတော့အဲ့မှာရှိတဲ့ဗီဒီယိုစစ်အိမ်တိုင်းထိမှနဲနောက်ပြီးတော့မှအဲ့ဒီဟိုတယ်ရဲ့အံလေးကွဲတယ်တက္ကနီပြန်ကိုပြည့်တဲ့နေရာမှာဒီအပြင်းအနေလာပိုက်တဲ့အခွဲကနေမြောက်သေးတယ်လို့ပြောကြတယ်ခင်ဗျအခုလာပြစ်တာတော့ကျွန်တော်တို့စင်ကြားရတာကတော့ DIA တက်လို့ပြောကြတယ
်တမုန်ကြီးဗျူရစ်စစ်ပိုင်ဟိုတယ်ကိုဥတီတိုက်ခိုက်လာတဲ့အဓိကအကြောင်းရင်းကိုတော့မူဆယ်သီရခံဦးတောင်းထွန်းကအခုလိုပြောပါတယ
်ပြစ်ခတ်မှုချိန်ကသူတို့စက်ကြီးမပေးလို့ဝင်ရောက်ပြစ်ခတ်တယ်လို့တော့ပြောတယ်ဟိုဆန်စော်ရက်ွက်မှာရှိတဲ့ဟုတ်တယ်စက်ကြီးကောက်တယ်လို့တော့ကြားတယ်က
ြမူဆယ်မြို့တွင်ပြေကတိုက်ခတ်မှုအခြေအနေကိုသိရှိဖို့မူဆယ်မြို့မှရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူးဒီပြေကတ်မှုဟာ KIO ကချင်လွတ်လပ်ရေးအဖွဲ့ကလို့ဒေသခံတချို့ကယူဆနေကြတာရှိပေမဲ့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ပူကတော့ဒီမနေ့ပြေကတ်မှုအခြေအနေကိုမသိရသေးပေမဲ့မူဆယ်မြို့နယ်ဘက်မှ KIO နဲ့မြန်မာစစ်သားတို့ကြားတိုက်ပွဲရက်စက်ဖြစ်ပွားနေကြောင်းပြောပါတယ
်အဲ့ဒါကတော့ကျွန်တော်တိကျမကြားရသေးပါဘူးဟိုအောက်ခြေတင်းကမတက်တော့ကိစ္စကတော့ဒါပေမဲ့ဟိုတက်မတော်တော့ကျွန်တော်ရဲ့ဒီတက်မဟာ6ပေါ့နော်အဲတက်ရင်9နေမဲ့ဘက်မှာအဲတို့သစ်စင်ရဲ့လောက်တာတော့4ရက်လောက်ရှိပြီဒီနေ့နဲ့ဆိုတော့4ရက်လောက်ရှိတယ်အမှတက်ပွဲဖြစ်တာ
ဒီရက်ပိုင်းတွင်မူဆယ်မြို့နယ်အစတီမာကျေးရွာနဲ့ကိုခိုင်မြို့နယ်နန်းကော့ကျေးရွာနီးမှာတိုက်ပွဲဖြစ်ပွားတာရှိခဲ့တယ်လို့လဲဗိုလ်မှူးကြီးနော်ပူကဆိုပါတယ်မူဆယ်မြို့တွင်တိုင်းသားပြည်သူ့စစ်ဖွဲ့တွေရဲ့စီးပွားရေးလှုပ်ဆောင်နေတဲ့ဟိုတယ်နေရာတွေမကြာခဏတိုက်ခိုက်ခံရမှုတွေရှိနေပေမဲ့ဘယ်ဖွဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်ပြောတာတော့မရှိသေးပါဘူးလက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမတော်ကကိုဗစ် -19 ရောဂါတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒီလကုန်စည်အပြည့်အကြောင်းကြေညာထားပေမဲ့မူဆယ်နဲ့ကိုခိုင်ဘက်မှာ KIE ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေသလိုနမ်မရူနဲ့ကြောင်မဲဘက်မှာလည်းတမ်းလောင်တပ်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSF တို့ကြားစီးရဲသိမ်းမှလည်းဆဲဖြစ်ပြီးထောင်နဲ့ချီတဲ့ရွာသားတွေစစ်ပေးတိမ်းရှောင်နေရပါတယ်ခင်ဗျာ